ီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆာဆုချီမတက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတီမငင်းအခြေအနေတွေပြည်ရင်းလုံခြုံရေးပြဿနာတွေအားထွေထွေညီလာခံမတက်ဖို့ဆုံးဖြတ်လိုက်တဲ့ဆိုရင်လည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေကိုထိရောက်ရှင်းနိုင်မဲ့အခွင့်အရေးတွေစုံရှုံသွားနိုင်သလားဒါမှမဟုတ်ရင်လည်းပြည်ရင်းကအခြေအနေတွေကတကယ်ကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကိုကျွန်တော်နှစ်ပိုင်းခွဲဆွေးနွေးဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်တွေလည်းရောက်နေပါပြီ။မြန်မာအရေးကဲကတ်တွေဖြစ်ကြတဲ့ဦးမမောင်စိုးဦးအောင်သိန်းသူငယ်တို့နှစ်ဦးရောက်နေပါပြီ။ဆိုတော့ဆွေးနွေးပွဲကိုကျွန်တော်စလိုက်ချင်ပါတယ်။အရင်ဆုံးတော့ကျွန်တော်ဦးမမောင်စိုးရဲ့ဟိုသဘောထားအချင်းချုပ်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ။ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဒီထရေညီလာခံကိုမတက်ဖို့ဆုံးဖြတ်ထားပြီးပါပြီ။ဆိုတော့ဒီဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတကာတာဝန်မှာဒေါ်ဆန်းစုကြည်သူကိုယ်တိုင်ကိုကြရှင်းပြနိုင်မယ့်အခွင့်အလမ်းလက်လွတ်သွားတယ်လို့ဆိုနိုင်သလားခင်ဗျာ။
အဲ့လိုတော့မဆိုနိုင်ပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့လက်ရှိရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျရှင်းပြဖို့လိုတဲ့အချက်ရှိပါတယ်။လက်ရှိအခြေအနေမှာဒီဘင်္ဂလီရခိုင်ဘင်္ဂလီပြဿနာနဲ့ပတ်သက်ပြီးရိုဟင်ဂျာဆိုတဲ့အမည်နဲ့လေလှိုင်းလုံးကနိုင်ငံတကာတော်များပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အဲဒီလူခွင့်ရေးဆိုတဲ့ပြောသံတွေလည်းတော်များပါတယ်။ဒါပေမဲ့အဲ့ဒီဟာအားလုံးမှာရခိုင်ရဲ့တခိုင်ပြည်နယ်မှာဘုသူ့မောင်တော်ဒေသမှာရဲ့သမိုင်းစစ်မြစ်တွေမပါဘူးဗျ။အဲ့သမိုင်းစစ်မြစ်တွေမပါဘဲနဲ့ပြောနေတဲ့လှိုင်းလုံးတွေရှိနေတဲ့အချိန်မှာဒါတွေနဲ့ပတ်သက်ပြီးတိတိကျကျဖော်ထုတ်ပြီးပြသဖို့အချိန်လိုအပ်ပါတယ်။အဲအဲ့လိုပြသဖို့အချိန်လိုအပ်တဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်ကလေတုကစိတ်များနေတဲ့အချိန်မှာထိတဲ့ရင်ဆိုင်တာမသင့်တော်ပါဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဒီချာချာပြန်လဲရှင်းပြဖို့အချိန်ယူတာပိုးတင့်တော်တယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကိုအောင်သူငင်းသဘောထားခင်ဗျာ။အခုတကယ်ဆိုရင်ဒီဒီထရိညီလာခံကိုတက်လာမယ်ဆိုလို့ရှိရင်တချို့ဟိုနိုင်ငံခေါင်းဆောင်တွေပါလေဆိုရင်သူကိုယ်တိုင်ကိုကြတွေးဆုံပြီးတော့ဟိုကိုရှင်းပြနိုင်မယ့်အခွင့်အလမ်းမျိုးတွေစုံရှုံသွားနိုင်လို့နေလို့ဆိုနိုင်မလားခင်ဗျာ
။ဟုတ်ကဲ့ဟိုခုနဥမမောင်ဆိုဆွေးနွေးရဲ့အနေအထားပေါ့နော်။ဆိုကျွန်တော်တို့ဘက်ကတော့ဘက်ဆုံထောက်ဆုံဆွေးနွေးတင်တယ်ဆိုတာကျွန်တော်လက်ခံပါဒါနဲ့ဒီပွဲမှာတော့ဒေါက်ဆန်းစုကြည်ကိုကျွန်တော်သဘောဆွင်တော့တွားစီခြင်းနဲ့ဘာဖြစ်လို့ကျွန်တော်ပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ face recognition လို့ခေါ်တာပေါ့ဗျာအတချိန်တော့ကျွန်တော်တို့နိုင်ငံမြန်မာပြောပြောဘာမာပြောပြောနိုင်ငံတကာကသိတဲ့လူတော်တော်နည်းပါတယ်အဲ့တော့ဒေါက်ဆန်းစုကြည်လို့ပြောလိုက်ရင်နိုင်ငံတကာကအော်သူပဲဆိုတာမျိုးချက်ချင်းသိကြတာမျိုးပေါ့နော်အဲ့တော့သူ့ရဲ့အချိန်ဟွာကဟိုဂျန်တဲ့အနေထားနဲ့မတူပါဘူးဆိုတော့အဲ့တော့တစ်ဖက်ကကျတော့အခုလက်ရှိအချိန်မှာတစ်ချိန်တော့ကဒေါက်ဆန်းစုကြည်ရဲ့ဂုဏ်သတင်းကြောင့်ဖြစ်ခဲ့တယ်လို့ပဲအခုချိန်မှာနိုင်ငံတကာဝေဖန်မှုတွေသတင်းမီဒီယာတွေအလုံးအားသူ့ကိုပြစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်လာတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အဲ့တော့သူရှင်းသင့်တယ်လို့ထင်တယ်အခုလက်ရှိသွားကြတဲ့လူတွေကလည်းဟိုပြောမယ်ဆိုရင်တော့အတွေ့အကြုံရှိတဲ့စံတမန်ဟောင်းတွေပါစံတမန်တွေပါဒါပေမဲ့ဟိုဒီ UN ရဲ့ပေါ့နော်အဲ့ဒီမှာကျတော့ဒီအစည်းအဝေးကြီးမှာမိကုံပြောတာလည်းဆိုင်ကျွန်တော်တို့ sideline meeting ဆိုခေါ်တဲ့ဒီအချင်းချင်းအပန်းအပြန်လာအပေးယူမိကြရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေကပို့ပြီးတော့အရေးပါနိုင်ပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ဆိုရင်တော့ဒီတချို့နိုင်ငံခေါင်းဆောင်ကြီးတွေကိုချက်ချင်းဟိုနားချနိုင်ရဲစီယုံနိုင်တဲ့အနေအထားလည်းဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအတော်များနေပါတယ်သူတို့ကိုလည်းအလှည့်ပေးခြင်းပါတယ်ဟိုအရင်ဆုံးတော့နည်းနည်းဆွေးနွေးမဲ့သူတွေလည်းများတဲ့အတွက်လူရင်းတူရှင်းဆွေးနွေးပေးဖို့လည်းကြိုပြီးတော့မြစ်တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့မင်းနီဆိုတာအမေရိကန်ပြည်ထောင်စုဒီမင်းနီဆိုတာပြည်နယ်ကကိုကျော်စိုးပါကိုကျော်စိုးသဘောထားကိုလည်းဆွေးနွေးပါခင်ဗျာ
ဟယ်လိုကျားရလားမသိဘူးဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာကိုကျော်စိုးဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်တူတူနဲ့ပဲပြောတော့ပါမယ်နေ့နေ့တော့ရှည်တယ်ဆိုတော့အကုန်လုံးဖျက်ရှာလိုက်ပါမယ်အော်ကျွန်တော်အခုကိစ္စမှာဒီဒေါက်ဆန်းစုကြည်မသွားပင်နဲ့ဒုသမတန်သွားဦးဟင်ဂရီဘန်ချီယူသွားတဲ့ကိစ္စပြောရမလားကျွန်တော်ထင်တာကလေဒီဒေါက်ဆန်းစုကြည်သွားလို့ရှိရင်ဒီမှာနိုင်ငံတကာကပို့ပြီးတော့သူ့ကိုခုမပေးမယ်ပေါ့ဗျာပြီးတော့နိုင်ငံတကာကဘာပြောသလဲဆိုတော့ဟိုမြန်မာနိုင်ငံမှာမွတ်စလင်ရဲ့ခရစ်ယာန်တွေကိုဖိနှိပ်တယ်ဆိုတဲ့ဟာတွေကအရင်ကြီးကြီးလောင်လောင်ဖြစ်တယ်လေအဲ့လိုဖြစ်တဲ့ခါကျတော့ဦးဟင်ရီကခရီးရင်ဖြစ်တဲ့ခါကျတော့သူသွားလိုက်တဲ့ခါကျတော့မြန်မာနိုင်ငံမှာခရီးရင်တောင်မှသမတဖြစ်နေတဲ့ဆိုဟာကိုသူလက်တွေ့ပြလိုက်တာပဲ။ကျွန်တော်အဲ့လိုမြင်ပါတယ်။ဟုတ်ကဲ့ကျေးဇူးပဲကျွန်တော်တူတူနဲ့ပြောတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ email တွေ Facebook တွေကနေမှတ်ချက်ပေးဆွေးနွေးထားတဲ့ပုံကိုတချို့လည်းပဲဒီနေ့မှာအလင်းသင်းလို့ဖော်ပြခြင်းပါတယ်။တူကတော့ကျွန်တော်တို့ American ပြည်အောင်စုကမောင်တသနာပါ။မောင်တသနာရဲ့ email ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ရခိုင်မြောက်ပိုင်းတည်ငြိမ်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေသမျှဥပဒေပြုပြီးတော့မျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသကြောင်းသတင်းတူးယောင်တွေပေါ်မှာအာယုံဆိုင်ဆွေးနွေးကြမဲ့ဒီညီလာခံကိုအမေစုမတက်ရောက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆမိပါတယ်။ အကြောင်းကတော့အခုချိန်ဟာပြည်တွင်းတည်ငြိမ်ရေးနဲ့လုံခြုံရေးကပိုပြီးအရေးကြီးလို့ပါပဲနိုင်ငံတကာကအော်နေတာကလူခွင့်ရေးကိစ္စတစ်ခုတည်းပါအစိုးရရင်ဆိုင်ဖြေရှင်းနေရတဲ့ပြဿနာကပိုများပါတယ်အစိုးဆုံးကတော့စင်ကြင်နေုံတရားကင်းမဲ့ပြီးလူမျိုးရေးကိုဇောင်းတင်ပြီးမျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေပါတယ်လို့တစ်ဖက်သက်ဆွဆွဲနေတဲ့ကုလလူခွင့်ရေးကော်မရှင်နာမင်းကြီးနဲ့အစ္စလာမ်နိုင်ငံတွေရဲ့စင်ငန်းတော်တို့ပြစ်တင်ဝေဖန်တဲ့နေဟာဒုက္ခသည်အရေးငြိမ်းချမ်းစွာဖြေရှင်းရေးထက်အကြံဖတ်သမားတွေကိုတွန်းအားပေးရေးတရားပြည်နယ်တောင်းဆိုရေးပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးနဲ့နိုင်ငံတော်ဝန်လူမျိုးရေးဘာသာရေးပဋိပက္ခတွေအကြီးအကျယ်ပေါ်ပေါက်လာရေးကိုဥတီနေတာကြောင့်အမေစုအနေနဲ့ပြည်တွင်းရေးကိုဦးစားပေးဖို့ဆုံးဖြတ်ချက်ချလိုက်တာဟာအသင့်တော်ဆုံးလို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါနောက်တူကတော့ကျွန်တော်ဦးကျော်ဟန်ဆိုပြီးကျွန်တော် Facebook မှာမှတ်ချက်ပေးထားတာပါသူစာကတော့ခတ်တူပါသူကတော့အထူးရင်းညီလာခံမတက်လဲရှင်းပြနိုင်တဲ့ခွင့်ရေးကိုမထိခိုက်ပါဘူးတဲ့တက်ရောက်လာတဲ့အဖွဲ့ကရှင်းပြမှာပါတဲ့ပြည်ရင်းရေးမှာဆိုရင်လဲရခိုင်ရေးလဲပါမှာပါတဲ့လက်ရှိလောက်ကန်ဆောင်ရနေရတဲ့အခက်အခဲကိုမသိရသူကများပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်ဦးမောင်စိုးကိုမေးချင်ပါတယ်ဟိုအခုဒီအထူးရင်းညီလာခံကိုဒေါ်ဆန်းစုကြည်မတက်ပြင်မဲ့ဒုသမ္မတ Henry Ventiu တက်မဲ့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရတက်မယ်နောက်ပြီးတော့အမျိုးသားလူညွန့်ရေးချန်ပီယံဦးတောင်းထွန်းတို့လည်းပါမယ်ဆိုတော့ဒီပုဂ္ဂိုလ်တွေအနေနဲ့စောစောကတော်တော်ရှင်စားရရလို့အခြေအနေကိုရှင်းပြနိုင်မယ့်အခြေအနေမျိုးတွေတကယ်ရောရှိတယ်လို့ဦးမောင်ဆိုယူဆလားခင်ဗျာ
ဒီနှစ်ယောက်ကဒီတွားတက်တဲ့ပုဂ္ဂိုလ်နှစ်ယောက်ကဒီညီလာခံမာတွေဒီကြေကနာကိုဖြည့်ရှင်းနိုင်လိမ့်မယ်ရှင်းပြနိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါဦးခင်ဗျာဒါပေမဲ့ကျွန်တော်တို့ဒီဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့တကယ်တမ်းဖြည့်ရှင်းရမယ့်လူကလိုအပ်တဲ့အချိန်ယူသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်အဲတထိုင်ထဲနဲ့ဒုသမ္မတ Henry Banting ယူရောဦးတောင်ထွန်းရောတခါလေးဖြည့်ရှင်းနိုင်မယ်လို့ယူဆချက်နဲ့ကျွန်တော်ကဒီလိုယူဆတာမဟုတ်ဘူးသူတို့ကတတ်နိုင်တော့ဖြည့်ရှင်းနိုင်မယ်နိုင်ငံကဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့ကဖျားပူထိတ်တက်ရင်ဆိုင်လာတဲ့ကျွန်တော်တို့နောက်တလန်းဆုတ်ပြီးတော့ပြန်ရင်ဆိုင်လာမျိုးကကောင်းပါတယ်တချိန်ထဲမှာကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့ရဲ့ဟိုနားလည်နိုင်မဲ့လူတွေကိုအဲကုလသမဂ္ဂဘောင်ပြင်ဘက်ကလည်းကျွန်တော်စီးရုံးလို့ရပါတယ်ပြီးတော့မှကုလသမဂ္ဂမှာနောက်တစ်ချိန်ပြန်ကျွန်တော်တို့ရဲ့လက်တွေ့ခြေလှမ်းနေနဲ့ပြန်ရင်ဆိုင်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့ဒီထရီညီလာခံမတက်တဲ့အတွက်ပေါ့လေအကျိုးဖြစ်ချိန်ဆကြည့်မယ်ဆိုရင်ရေဝီအားဖြင့်ဘယ်ဘက်ကပုံနိုင်တယ်လို့ယူဆလဲ
ဆိုအထူးသဖြင့်တော့ဟိုဒီတိုက်ခိုက်မှုတွေဖြစ်တယ်ပေါ့နော်တလောကဖြစ်တဲ့ကိစ္စတွေကဒါကုလသမဂ္ဂဒီအခုအထွေထွေညီလာခံဖြစ်မဲ့အချိန်နဲ့ဟိုချိန်ကိုက်ဆင်ပြီးတော့လုပ်တယ်လို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့အဲ့တော့လုပ်တဲ့အခါကျတော့တစ်ဖက်ကနိုင်ငံတကာဖိအားတွေကပိုတိုးလာတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီလိုအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်ဟိုရှင်းပြပါတယ်ဒါပေမဲ့ခုနဥပမာဆိုပြောသလိုပဲအစွားဒေါ်စုကိုယ်တိုင်သွားရှင်းလိုက်လို့လည်းကျွန်တော်ရှင်နဲ့ပြဿနာတွေအကုန်လုံးပြည်နေမှာမဟုတ်ပါဘူးလက်ခံမှာလည်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့လူတာကကျွန်တော်တို့ဘက်ကရှင်းလင်းနဲ့တိကျတဲ့ဟိုဘာလုပ်ဆောင်မလဲဆိုတဲ့ဒီလို action plan ပေါ့နော်ဒီလိုတစုံလုံးလိုပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒေါ်ဆန်းစုကြည်သွားရှင်းညာဖြင့်သူ့ရဲ့ဟိုသွားခြင်းအဖြစ်သူ့ရဲ့ weight ပေါ့နော်သူ့ရဲ့ဟိုဩဇာကပိုပြီးတော့ကြီးပါတယ်တချို့ကိစ္စတွေမှာပိုပြီးပေါက်ရောက်နိုင်တယ်လို့ယူဆပါတယ်
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းတစ်ခေါက်ပြန်အလှည့်ပေးခြင်းပါတယ်ဟိုတယောက်ကတော့ကျွန်တော်ကိုမမောင်လွင်ဖြစ်ပါတယ်အမေရိကန်ပြည်တော်ဆူရပါကိုမမောင်လွင်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဗျာဒေါ်နာစုကြည် UI မှာတော့ပြောမဆွေးနွေးတာအကြီးအကျယ်မှားတယ်နောက်ပြီးတော့ကျွန်တော်တို့အရန်ကြီးမှားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးတယ်လို့ပဲကျွန်တော်ကတော့ပြောနေတယ်ဗျာဘာလို့လဲဆိုတော့ဒေါ်နာစုကြည်ဆိုတော့ကမ္ဘာကြီးနိုင်ငံတွေဆွေးနွေးနော်နောက်တစ်ခုကဒေါ်နာစုကြည်ကဒီမိုကရေစီတိုက်ပွဲမှာရောတောက်လျှောက်မှာရောသူကအလှန်ကိုပဲပြောတယ်ဆိုတော့သူရပုံရင်းရှိတဲ့အတွက်ကြောင့်အခုဖြစ်နေတဲ့ဟာတွေကတစ်ဖက်သက်တည်းလိန်ညာတွေအကုန်လုံးကဘာမှပြန့်နေတယ်အဲ့ဒီဟာကိုတောင်ဆောက်စုကြည်ကိုယ်တိုင်ကတွားပြီးတော့ဒီဟလာ UN မှာလည်းရှင်းနေပြီးတော့တော့မီဒီယာတွေနဲ့တွေ့ဆုံရှင်းနေလဲလို့ရှိတယ်တစ်ဖက်ကကျွန်တော်တို့ဒီလူမျိုးလုံးတက်ဖြတ်တယ်လို့ဟလာလူမျိုးဟိုတုံးတင်ရှင်းနေရေးလို့ဆိုရဟာတွေတည်းအမားတွေနဲ့ဓာတ်ပုံအမားတွေနဲ့တင်ထားတဲ့ဟာတွေအကုန်လုံးကသူကဘာဖြစ်လို့အပြည့်အဝမဟုတ်တော့မှဒီစိတ်ပိုင်းချင်းနေတယ်လို့ဖြစ်သွားအဲ့တော့တောင်ဆောက်စုကြည်ကကြီးမားတဲ့အခွင့်အရေးတစ်ခုကိုဆုံးရှုံးလိုက်တယ်လို့ပဲယူဆတယ်ဘာလို့လဲဆိုတော့တောင်ဆောက်စုကြည်မတော်တဲ့အတွက်ကြောင့်တစ်ဖက်ကတင်းတင်တာတွေအကုန်လုံးကဒီကမ္ဘာလုံးကဒီအတွက်ကကျင်းတဲ့လူတွေအပေါ်မှာပဲနှံတယ်လို့ယူဆလိုက်ပြီးတော့ကျွန်တော်တို့ဒီဘက်ကလူတွေကဒီဒေါ်နာစုကြည်နဲ့မြန်မာနိုင်ငံအတွက်ကတော့ကျွန်တော်တို့မကောင်းတဲ့ပုံရိပ်လို့ပဲကျွန်တော်တို့ပြောချင်တယ်ဗ
ျဟုတ်ကဲ့ကိုမောင်လွင်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုံကိုတချို့လည်းအလှည့်ပေးချင်ပါတယ်တူကတော့မန္တလေးမြို့ကဦးသန်းမောင်ဖြစ်ပါတယ်ဦးသန်းမောင်ဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဒေါ်နာစုကြည်မသွားဖြစ်တာလည်းကောင်းပါတယ်သွားဖြစ်တယ်ဆိုရင်နိုင်ငံတော်အကြီးအကဲတွေသွားတိုင်းပြည်တွင်းမှာတို့ကအဲဒါအကြမ်းဖက်တဲ့အမျိုးမျိုးဖန်တီးနေကြတာ သူတို့အချိန်ကြိုက်နေဒီ25ရက်နေ့ကိုသူတို့လောက်တယ်ပြောတယ်24ရက်နေ့ဝင်လာသူတို့စောင့်တယ်ပြောတယ်ဝင်လာတဲ့ပုံကိုယ်တွေရဲ့အတန်းဖက်ပုံလည်းမတွေ့ရဘူးမထွက်သွားတဲ့ပုံကိုယ်တွေမီးလောင်သွားတာတွေပဲတွေ့ရတယ်နောက်တစ်ခါသူတို့ဒီမန်လေးတွေရန်ကုန်တွေပဲခွေးတွေမှာအကုန်လုံးကို9ရက်17ရက်လုံးမဲ့ဆိုသူတို့ကပြင်ညာတယ်အကြဖတ်တွေဝင်မဲ့ပြောတယ်အကြဖတ်သွားတာဘယ်သူတွေဖတ်သွားတော့တောင်ရင်းကြီးမှာဘယ်သူတွေဖတ်သွားတော့ရန်ကုန်မှာဘယ်သူဖတ်သွားတော့ဟောဒီသောသာသူကြီးမသွားတော့ကောင်းတယ်ဘာလို့ဆိုသွားလိုက်တဲ့ဆိုရင်ဒီပြည်ထဲမှာသူတို့ကပိုတောင်းညမ်းမှာ
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကျေးဇူးပါဟိုကောင်မကြီးဟိုကောင်မကြီး SS ရာဝင်မလာဘူးပြည်တွင်းနေရရှမ်းပြည်မြို့လူတွေကိုအိမ်ထဲလူတွေဆွဲထည့်လိုက်တယ
်ဟုတ်ကဲ့
သူကရခိုင်ကိစ္စမဟုတ်ပါဘူးဗမာပြည်မှာပြည်နယ်တိုင်းမှာရခိုင်ပြည်မှာရောရှမ်းပြည်နယ်မှာရောတောင်အောင်မြောက်ကောတချင်းရောအကုန်လုံးစစ်တပ်ကဒုက္ခပေးနေတာမျက်နှာမရအောင်တောင်သာသူကြီးမျက်နှာမရအောင်ဒီတ
က္ကရာရင်းနဲ့ဒီစစ်တက်ကလုံးကြပါအဓိကဟုတ
်ကဲ့ဦးသမောင်ကြီ
းကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရင်းနဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းပဲအလှည့်ပေးခြင်းပါတယ်တူဦးကတော့ကျွန်တော်တို့ဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့အီးမေးလ်ကိုလည်းရှားပေါင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါတူတူနဲ့လူရင်းကိုပြောရရင်မိုးရိုးပြစ်တာထန်းလျက်နဲ့ကာလို့မရဆိုတဲ့စကားအတိုင်းပါပဲညီလာခံထဲမှာပြောနေတဲ့အချိန်မှာတိုက်ရိုက်ဝင်ပြောတာမင်းမျက်နှာတွေမရှိပါဘူးစင်မြင့်စကားရေလူပွဲလည်းမဟုတ်ပါဘူးဖြစ်လာခဲ့ရင်လည်း Oxford Saint U အနေနဲ့ပူဇော်မလိုပါဘူးဒါပေမဲ့သတင်းစာဆရာတို့ရဲ့စူးရှဒီပြင်းထန်တဲ့မေးခွန်းတွေမီဒီယာပေါ်မှာပေါ်လာတဲ့ဗီဒီယိုတွေအတွက်ကတော့စိုးရိမ်ကြပါပဲတဲ့ဒါတွေကိုလက်တွေ့ဆုဆုံခွယ်ခွယ်တက်မလာဖို့ရှောင်လိုက်တာကအကောင်းဆုံးဖြစ်တာမို့ရှောင်လိုက်တာပါတဲ့ပြည်တွင်းလုံခြုံရေးကိစ္စလက်တွေ့ကြကြမြေပြင်မှာကင်တွယ်လှုပ်ဆောင်နေတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲမှူးကြီးတွေနဲ့တိုင်းခရိုင်မြို့နယ်လုံခြုံရေးဝန်ကြီးဗိုလ်ချုပ်နဲ့ဗိုလ်မှူးကြီးတွေစစ်ဗိုလ်တွေပါသူတို့နာခံတာတာဝန်ယူတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲ့စစ်အမိတ်ပါဓာတ်ရိုက်တာဝန်ခံအကြီးအကဲဆိုတဲ့သမရကလည်းဘာဩဇာအာဏာမှမရှိအကြံပေးပုဂ္ဂိုလ်ကလည်းအကြံသာပေးယုံပါခင်ဗျာဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဥမောင်ဆိုးကိုမေးချင်ပါတယ်အခုပေါ်လေဒီအဆိုးကကျွန်တော်ဒီညီလာခံမတည့်ရတဲ့အဓိကအကြောင်းရင်းတွေဖြစ်နေရှင်းပြရတဲ့အထက်မှာဒီရခိုင်ပြည်ရဲ့ပြဿနာတွေပါတယ်ပြည်ရင်းလုံခြုံရေးအခြေအနေကြောင့်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်အခုဆော့ဆော့တချို့တော်တော်ဆွေးနွေးသွားတဲ့တော်တော်ရှင်တွေအထက်မှာဒီစာတချို့တွေမှာလည်းဟိုထောက်ပြရတယ်ရှိပါတယ်ပြည်ရင်းမှာအာယုံဆိုင်မဲ့ကိစ္စတွေရှိနေဆိုတကယ်ပဲပြည်ရင်းနိုင်ငံရေးအခြေအနေကဟိုစိုးရိမ်ရလောက်တဲ့အခြေအနေမှာရှိနေသလားဦးမောင်ဆို
ပြဿနာကတော့စိုးရိမ်ရလောက်တယ်မရင်ရလောက်တယ်ဆိုတာတဲ့ရှုပ်ထွေးမှုတော့ရှိတယ်ဗျဆိုလိုတာကကျွန်တော်တို့ဒီရခိုင်ပြဿနာကိုတုံ့ပြန်တဲ့အချိန်မှာကျွန်တော်တို့တစ်ဖက်အစွန်းရောက်ကအာစာအစွန်းရောက်ကိုတုံ့ပြန်ဆောင်အပြည့်အစုံမှလည်းအစွန်းရောက်နဲ့အနေထားနဲ့တုံ့ပြန်ခြင်းတဲ့လူတွေရှိတာတော့မှန်ပဲဗျဆိုတော့အဲ့တော့ကျွန်တော်တို့ကဟိုတောင်တန်းကြီးမှာလို့ဖြစ်တယ်စမ်းကြောင်းမှာဖြစ်တယ်အဲ့ဒါမျိုးတွေနဲ့ပတ်သက်လာရင်ကျွန်တော်2012လို့ပေါ့ဗျာတော့ရခိုင်မှာပြဿနာဖြစ်ပြီးတော့ပြည်တွင်းနေရာအနှံ့ပြားမှာတော်တော်များများမှာပြဿနာဖြစ်ခဲ့တယ်ဒီလိုမျိုးမဖြစ်ဖို့တော့လိုတယ်ဗျဘာလို့လဲဆိုတော့အစွန်းရောက်ကိုကျွန်တော်တို့အစွန်းရောက်နဲ့ဆန့်ကျင်လို့မရဘူးအဲ့လိုဆန့်ကျင်ရွာကြီးရဲ့ပုံရိပ်ကပိုးထိခိုက်မှာအဲ့လိုအခြေအနေကိုဖြစ်မလာအောင်ကျွန်တော်ထိန်းသိမ်းဖို့လိုတယ်ထိန်းသိမ်းဖို့လိုတဲ့အချိန်မှာအခုနိုင်ငံတော်သမ္မတကလည်းပြည်တွင်းမှာမရှိတဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီပြည်တွင်းမှာရှိပြီးထိန်းသိမ်းဖို့လည်းလိုအပ်မယ်လို့ထင်တယ်နောက်တစ်ချောင်းကတော့ဒီပြည်တွင်းမှာရှိနေတဲ့လူတွေကြားထဲမှာလည်းဒီအခြေအနေနဲ့ပတ်သက်ပြီးဘယ်လိုကြီးမြင့်သုံးသပ်မယ်ဆိုရဲဟာနဲ့ပတ်သက်လို့သူကိုယ်တိုင်ကနေတိတိကျကျဒီ guideline ပေးဖို့လိုအပ်တဲ့အချိန်ကာလလို့ထင်ပါတယ်
โอเคอุหมอสุเจซุบาโกอองตุนญีရဲ့သဘောထားကိုခင်ဗျဟိုအခုဒီကုလသမဂ္ဂဒီထရီညီလာခံကိုမတက်ဖက်နဲ့ဒေါ်ဆတ်စုကြည်ကိုလည်းပြည်ရင်းထဲမှာရှိနေဖို့လိုတဲ့အထိပြည်ရင်းနိုင်ငံရဲ့အခြေအနေကဟိုရှုပ်ထွေးမှုတွေတကယ်ပဲရှိနေသလား
ခင်ဗျอุหมอสุပြောသလိုပါပဲရှုပ်ထွေးမှုတော့ရှိတာမှန်ပါတယ်ဒါပေမဲ့ကျွန်တော်တခြားစီးပွားမှာဆွေးနွေးရှင်ပါတယ်အဲ့ဒါက PR လို့ခေါ်တဲ့ဒီ public relation ပေါ့ဗျာကျွန်တော်တို့အခုမီဒီယာတွေပြည်သူဆိုင်ရေးကနဘောင်းလုံးကြီးရဲ့အခုကကျွန်တော်တို့ခံရတဲ့ကာလဖြစ်နေတဲ့အမျိုးစနိုင်ပါတယ်ဆိုတော့အဲ့ဒီထားမှာအစိုးရကလည်းဒီကိစ္စတွေဖြစ်လာပြီးတဲ့အချိန်မှာအထူးသဖြင့်ပြည်ရဲ့စိတ်ပိုင်းကောင်းဆောင်တွေကအခုချင်းချင်းမိကုံပြောတာတို့ကျွန်တော်တို့ပြောတာတွေမရှိဘူးပြာရှင်းပြတာလည်းမရှိဘူးအဲ့တော့အခုကကျတော့ကျွန်တော်တို့သတင်းထုတ်ပြန်ရေးဖွဲ့လို့ဆိုပြီးတော့ဟိုသတင်းထုတ်ပြန်တာတော့မလဲမလိုတော့ဘူးလို့ဖြစ်လာတာပေါ့အဲ့တော့အဲ့ဒီထားမှာတော့ကျွန်တော်တဘောကတော့ဒီ PR ကိစ္စကိုလည်းတကယ်ချင်ချာလုပ်တင်တယ်ဘာတစ်ခုကတော့ဒီရှင်းပြမယ်ဆိုရင်လည်းဒီအခုအထူးဖြစ်တော့ဩဇာရှိတဲ့လူတွေကဒီထက်ပိုပြီးတော့ကျွန်တော်တို့ဟိုပြည်သူလည်းရှင်းပြဖို့လိုတယ်နိုင်ငံကလည်းရှင်းပြဖို့လိုတယ်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူကတော့ဟို slime ပွေကုံပါ slime ပွေကုံသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเค ZN ရဲ့ရှင်းနောက်မှာမရှင်းပြနိုင်ရင်တောင်မှမြန်မာနိုင်ငံကနေတစ်ဆင့်အင်္ဂလိပ်လူနဲ့အားလုံးတစ်ကမ္ဘာလုံးနားလည်အောင်ဒေါအောင်ဆန်းစုကြည်ကတရက်မတိုင်ခင်မှာစစ်ကူရဲနဲ့မှာမိခွန်းပြောတော့မှာဖြစ်တယ်။ Eri usaha ka, terkebalung ka. Terus terindau di dalam ha, suro. Zuing ka ni, sini ka ni, diora ni, dia ni, diora. Cucu jauh ke sini maka. Eri zuing maka, roh di temera ka, cuye, wa abu pat jatuh ma, tibiru ma, utang tunga ni, biru ma, atanan jauh, sinja ma, sire. Eri, lo se ma, tidui, ma, dikilanya pipa ma, ta'a jimu cibu si, tidui ma, dua unsan si siya, nini, iji lelu sino mine siya.
Okay, Kizuba. Oh, could he slime we go top yard check a less seven Zazia Dito on Sansuchi, Shirba Tema Mingon Piovo Shi and Nabio Dinia Male, or Yakai Pinea, Chini Pirin Long Pianari, the Turinilam Tete Sompia Chetine, or Patetarile, or Tepioli Melo Miolia, Suro, Dana Patalusia Umosu, or Ta Sassi, Lomingon Piome, Sisia, Kulu, Chiche, or Weaver Kanier and Nangangao, the Zondia Poli, Trenska Paname, Nilang on Kulu Sunella, Siamosu.
ครูอ่ะပြောရင်တော့တရင်ဒီသူ့ရဲ့မင်းကွန်ပြောမဲ့အစီအစဉ်อ่ะကျွန်တော်နှစ်ပိုင်းပါမယ်ထင်ပါတယ်တစ်ပိုင်းကတော့နိုင်ငံတကာကိုကျွန်တော်တို့ဒီဘာပြီးချင်းနေရဲ့နှစ်ပတ်သက်တဲ့သဘောအမှောင်ရှင်းလင်းပြနိုင်တဲ့အခွင့်အရေးရနိုင်ပါတယ်ဒုတိယချက်လက်ကတော့ကျွန်တော်တို့ပြည်တွင်းကလူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်လိုကြီးမြင့်မယ်ဆိုတဲ့သဘ ဆုံးပါပဲနိုင်ငံတကာကိုရှင်းပြတဲ့မိန့်ခွန်းတက်သက်ဆိုရင်တော့အင်္ဂလိပ်လိုပြောတာအကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးမောင်ဆိုကိုအောင်သူငယ်သဘောထားရောခင်ဗျတခုရှိတာတော့သူကမိန့်ခွန်းပြောမယ်ဆိုတော့ကျွန်တော်တို့ကဟိုအခုလောလောဆယ်မှာဟိုတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိတာကအဲ့လိုပေါ့လေဟိုသတင်းတောက်တွေကိုဟိုမေးခွန်းရမှာလားဟိုဆိုလိုတာကတော့အပြန်အလှန် interactive ပေါ့လေအဲ့လိုပြောခွင့်ဆိုခွင့်ဘယ်လောက်ရမလဲဆိုတာတော့ကျွန်တော်တို့လည်းတိတ်တိတ်ကြီးကြီးမသိသေးဘူးဆိုတော့ဒီလိုမိန့်ခွန်းပြောတာမျိုးကဟိုတစ်ဖက်သက်သဘောမျိုးစံနေမလားဟိုဒါကတကယ်တမ်းသတင်းစကားပါလို့ကောင်းတဲ့နီလန်ရောဟုတ်ပါမလားကောင်းလို့
အော်ကျွန်တော်မြင်တာပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီမှာကြားနေရတာကမိကုံးကိုအင်္ဂလိပ်လိုပြောမယ်ဆိုတော့သတင်းကြားပါတယ်နောက်တစ်ခါမိကုံးကိုလည်းနိုင်ငံတော်အခြေပြမိကုံးဆိုပြီးပြောတာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်သိသလောက်ကတော့နိုင်ငံတော်အခြေပြမိကုံးဆိုရင်ပြောတာကဒီလွတ်တော်အမတ်ကြီးကျွန်တော်တို့ဒီခေါင်းဆောင်တွေပြောတာခင်ဗျအဲ့တော့ပြောတဲ့အခါမှာလည်းကျွန်တော်တို့တိုင်းပြည်ရုံးသုံးပါတာစကားပဲပြောရမှာပေါ့နော်အဲ့တော့တကယ်လို့တန်တမာနေကျွန်တော်တို့နိုင်ငံတကာကိုရှင်းပြခြင်းလို့အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ဒါတခြားဖြစ်စာဖြစ်တင်ပါတယ်ဆိုတော့အခုပြောမယ်ဆိုတဲ့အခါမှာလဲကျွန်တော်အကြံပြုချင်တာကတော့ package ပေါ့နော်ဟို best ဆုံးနောက်ဆုံးဒီပြဿနာတွေကိုအပြည့်ပေးနိုင်မဲ့ဟိုစိတ်ချပြင်ဆင်ပြီးပြောတာမျိုးဖြစ်တင်ပါတယ်အခုကကြားရသလောက်ကကျွန်တော်တို့ဒီသတင်းတွေမှာတွေ့တာဒီမိကုံးက live diary ရှင်ပဲမမလူစာရန်ထိုးတာတော့မရှိနိုင်ဘူးပေါ့နော်ဘာပြောမှမမှမသိဘူးဆိုတဲ့အခါကျတော့အဲ့လောက်ဖြစ်နေရင်တော့လဲကျွန်တော်တော့ဟိုဒီတဲ့ပို့ပြင်ဆင်သင့်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီသောတာရှင်တယောက် email နဲ့ပြဖို့ထားတဲ့စာကိုဖော်ပြချင်ပါတယ်။သူကတော့ပြည်ရင်းပြည်ပအမြင်လှောက်ကိုအရေးကြီးတယ်လို့တဲ့။ပြည်ရင်းအမြင်နဲ့ပြည်ပအမြင်လည်းမတူနိုင်ပါဘူးတဲ့။အစ္စလမ်အတိုင်းဝိုင်းနဲ့မို့ပို့ပြီးတော့လည်းအကဲဆက်ပါတယ်တဲ့။ပြည်ရင်းအနေထားကလည်းရှုပ်ထွေးနေပါတယ်။ပြည်ရင်းအခြေခံပြီးမှပြည်ပနဲ့ရင်ဆိုင်တာသဘောကျပါတယ်တဲ့။ကျွန်တော်အမြင်ကတော့ပြည်ရင်းကြီးကပို့ပြီးအရေးကြီးပါတယ်ဆိုပြီးသူကရေးပါတယ်။ဒါကတော့ဆော့ဆော့ဆရာဥမ္မောင်ဆိုဟိုပြောတဲ့သဘောထားမျိုးနဲ့ခက်ဆက်နေတူပါတယ်။တချို့ကဒါပေမဲ့ပေါ့လေဆော့ဆော့ဟိုကျွန်တော်ဒီစာနဲ့ပတ်သက်ပြီးပြန်ကောက်ချင်တာတချို့ပြောနေတာတွေလည်းရှိပါတယ်။ဒီရခိုင်ရေးနဲ့နောက်ဆက်တွဲမတိမငင်ကိစ္စတွေပေါ်လာနိုင်တယ်။ဒါကိုတက်ကခွင့်ကောင်းယူနိုင်တယ်ဆိုပြီးတော့ဟိုပူပင်တဲ့နေကြားပါတယ်။တကယ်ပဲဒီလိုဒီလောက်ထိအောင်စိုးရိမ်စရာအခြေအနေမျိုးတွေရောတကယ်ပဲရှိနေသလားဥမောင်စု
။လူတွေဖို့ပြောမယ်ဆိုရင်တော့2012ကိုကျွန်တော်တို့စိုးရိမ်ပူပန်ရတယ်။အဲပူပန်ရတဲ့အခါကျတော့ပြည်တွင်းမှာဒီလိုပြန်တံပြန်အစိုးရအချက်ဖက်မှုတွေစိုးရိမ်လာတော့အမှန်ပဲခင်ဗျအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘသူဘွားကိုခေါင်းစဉ်တက်ဖို့တော့ကျွန်တော်တို့နည်းနည်းခက်ပါတယ်ကျွန်တော်တို့မမစကားရှိတယ်တော်မီလောင်ရင်တောကြောင့်လက်ခမောင်းခတ်တယ်ဆိုတဲ့အနေအထားမျိုးရှိပါတယ်အခုရခိုင်ပြည်ထနာကကျွန်တော်တို့နိုင်ငံတကာမှာလည်းခဲမှုကြီးတဲ့နိုင်ငံရေးပြဿနာဖြစ်တဲ့အကြောင်းမျိုးနိုင်ငံရေးတော်မီလောင်ရင်တော့နိုင်ငံရေးတောကြောင့်လက်ခမောင်းခတ်တာကိုတော့ကျွန်တော်တို့သတိကြီးကြီးထားဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဦးမောင်ဆိုကျေးဇူးပါကိုအောင်သူငယ်သဘောထားရောခင်ဗျအဲ့လိုစောစောဦးမောင်ဆိုထောက်ပြသလိုဟိုတောမီလောင်တောချောင်လက်ခမောင်းခတ်နိုင်တဲ့အခြေအနေမျိုးတွေပြည်ထဲမှာတကယ်ပဲရှိနေသလား
ဟုတ်ဖြစ်နိုင်ပါတယ်ဆိုတော့ဒါပေမဲ့လည်းခုနပြောသလိုပေါ့နော်ဒီတက်မလို့ကဒီအခြေအနေကိုအခွင့်ကောင်းယူပြီးတော့ဟိုပြန်အာဏာသိမ်းမယ်ပေါ့ဆိုတော့ဒါမျိုးလောက်ထိတော့ဟိုစိုးရိမ်စရာအခြေအနေမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့အခုလိုဟိုဘာခေါ်မလဲအခြေအနေမျိုးမှာတော့ကျွန်တော်ထင်တယ်ဒီတိုင်းပြည်ကဟိုခေါင်းဆောင်လုပ်တဲ့သူတွေကလည်းသိချာရှင်းပြတင်ပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ပြည်သူလူထုကိုလည်းနားချတင်တယ်နောက်တစ်ခါကျတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအမှတ်ခံချက်ပေးတင်ပါတယ် Not quite a good trap in the general Muslim aside one more. So, through Nepatalule, who done at the Lao Sigma Buu, or a jump at Mahobu Solution, through each and sending nine as we have you, Ama can get the people lure to my.
Okay, Jesua. So, you can't in a patalodi, Nangangari, Piari, or Lataloma, who told than Macha, Yoga, Tantamichao, who Tineve, so in general, who Tanini Matuara, the Nova Sushin in the Nangangar, Tinshare, Pokuri, Wine Lama Tobi, Lonuikosi, or the Kisan Patabi, Kaito Woso, or Titone, Sapura, Mira, Shiva. So, the little Nangangar, Piari, Yola Woso, or Pirimpi Bama, Pari, Lopolum, Siaumo, so the Borao, or Sunibi Bama.
ကျွန်တော်တို့อ่ะရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့อ่ะကဘာကိုပြောပြဖို့လိုပါတယ်ခင်ဗျာကျွန်တော်တို့อ่ะကလက်ရှိအခြေအနေလည်းပြောပြဖို့လိုတယ်တမိုင်းကြောင်းလည်းပြောပြဖို့လိုတယ်အဲ့ဒီအခြေအနေကိုစစ်စစ်ငုံငုံပေါ့เนาะအားလုံးသေသေးချာချာပြောပြဖို့လိုတယ်အဲ့တစ်ဖက်ကကျွန်တော်တို့တိုင်းပြည်ရဲ့အားနည်းချက်တစ်ခုอ่ะဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သ ော့လက်ရှိအခြေအနေရောဒီသမိုင်းဆိုင်ရာဖြစ်ပေါ်တိုးတက်လာတဲ့သမိုင်းဘာကြဘယ်သမိုင်းကြောင့်ဖြစ်လာလဲဆိုတာကိုရှင်းဖို့လိုတယ်။နောက်တစ်ခုကမီဒီယာနဲ့ပတ်သက်ပြီးတော့ဒီနေရာမျိုးကိုလွတ်လွတ်လပ်လပ်ဝင်သတင်းယူဝင်ကိုလည်းပေးဖို့လိုအပ်တယ်လို့ထင်ပါလား
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့အခုဒီနိုင်ငံတကာမြန်မာတော့လက်တလောကဟိုလူတွေတိမ့်တဲ့ချီထွက်ပြေးနေတာကိုဟိုမြန်မာဒီတာဝန်ရှိတဲ့လူတွေကမျက်စိစုံမဲ့ညင်းနေတယ်ဆိုတော့အမြင်မျိုးတွေဖြစ်နေပါတယ်။ဆိုတော့ဒီလိုအမြင်တွေပြောင်းဖို့ဆိုရင်ဟိုကိုအောင်သူငယ်သဘောထားကခင်ဗျာပြည်ရင်းပြည်ပမှာဘာတွေများလုပ်ဖို့လိုမလဲ။အရင်ကျွန်တော်မှတ်မိတော့ဆိုအရင်စစ်စိုးရလက်ထက်တုန်းကဆိုရင်ဒီဟို lobby fan တွေပါတယ်ငါပြီဒီအမေရိကန်တို့ဒီနိုင်ငံတကာမှာချင်းကတ်တာမျိုးတွေတော့ရှိခဲ့ဘူးပါတယ်။ဆိုတော့ဟိုမြန်မာစိုးရအနေနဲ့ပြည်ရင်းပြည်ပပေါ့လေဆိုတော့ကိုအောင်သူငယ်ထောက်ပြခဲ့တယ်လို့ပဲတစုံလုံးအနေနဲ့ဟိုလှုပ်တဲ့နဲ့လှုပ်ထိုက်တာတွေဘာတွေများရှိမလဲ
။အဲကျွန်တော်တယောက်တည်းတော့ဟိုညံမိတယ်လို့ပဲပြောလို့နိုင်မှာပေါ့နော်။အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုအခုကိစ္စတွေမှာအဖြစ်အပျက်ဒီသူတို့ဘက်က Pan Islamism လို့ခေါ်တဲ့ဒီ OIC ပေါ့မွတ်စလင်နိုင်ငံတောက်လုံးရဲ့ဒီစိတ်ဆိုးဒေါသထွက်နေတဲ့အခြေအနေကိုရင်ဆိုင်ရပါတယ်။ဆိုတော့တစ်ဖက်ကသူတို့နဲ့လည်းဟိုကျွန်တော်တို့ဒါကိုရှင်းမှုလူတွေလို့ထင်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ပြီးခဲ့တဲ့ Nagis Kala တော့လုတ်ခဲ့မှုရဲ့အတွေ့အကြုံရှိပါတယ်ကျွန်တော်တို့ Tripartite Go Group ကိုခေါ်တဲ့ဒီ ASEAN ကနေဝင်ပြီးတော့ကျွန်တော်တို့နိုင်ငံကယ်ဆယ်ရေးကိစ္စတွေဝိုင်းကူသလိုပေါ့နော်အခုကိစ္စတွေမှာလည်း ASEAN ဘက်ကနေပြီးတော့ဥမာသူတို့ Good World Office ခေါ်တဲ့စာတမန်ယုံတွေကိုကျွန်တော်တို့စစ်တွေ့လို့ဒီဘူးစီးလောက်မောင်းတော့မှစိုက်ပြီးတော့အခြေအနေကိုစောင့်ကြည့်ပေးတယ်နောက်တစ်ခါလူသားချင်းစာနာတဲ့အကူအညီမျိုးဝိုင်းကူပေးမယ်ပေါ့နော်နောက်တစ်ခါတချို့ကောလာဟလတွေပြဿနာဖြစ်ရင်လည်းကျွန်တော်တို့ကိုယ်စားသူတို့တွေကဝိုင်းရှင်းပြီးရဆိုလို့ရှိရင်ကျွန်တော်ထင်တယ်ကျွန်တော်တို့အတွက်တော့ဒီထက်ပိုပြီးတော့ဟိုပွင့်လင်းမြင်သာမှုလည်းရှိမယ်ပိုပြီးတော့လည်းလုံတာကင်တာဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်မြင်တဲ့လောက်ပြောတာ
ပါဟုတ်ကဲ့ဟိုဒီနိုင်ငံတကာအတိုင်းအတာမှာတော့ဒီလိုလိုက်လံပြီးရှင်းပြဖို့လို့ဘာလို့ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုလုံနိုင်တာတွေဘာတွေရှိနိုင်လဲ
ကျွန်တော်ထင်တော့ fundamental အထူးသဖြင့်သာယုံတွေကိုဒီတဲ့ပူအားဖြစ်တင်ပါတယ်နောက်တစ်ခုကအထူးသဖြင့်တော့အနောက်နိုင်ငံနဲ့ဒီအမေရိကန်လိုနိုင်ငံကြီးမှာတော့ lobby firm ခေါ်တာပါဗျာခုနကလည်းပြောပါတယ်ဆိုတော့အဲ့တော့အဲ့လိုစီယုံပြီးတော့လောက်ကင်တဲ့ငွေကြီးလဲယူတဲ့ဒီလိုဖွဲ့စည်းမှုတွေကတော့ပူပြီးပေါက်ရောက်တဲ့သဘောမျိုးရှိတတ်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုးသဘောထားရောခင်ဗျာဒီလိုပေါ့လေမြန်မာနိုင်ငံကဒီရခိုင်အရေးနဲ့ပတ်သက်လို့ကိုဖီအန်နန်ကော်မရှင်တို့ဘာလို့ဖွဲ့ပြီးတော့ဒီဟိုပြည်ပဟိုအဲ့လိုပေါ့လေထင်ရှားတဲ့ပုံစံတွေနဲ့စောင့်ဟိုလုပ်တဲ့ကိစ္စတွေရှိပါတယ်ဆိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရောဘလောက်တိုင်းတာတီထပ်ပြီးတော့တွန်းမြင့်လုပ်တင်တယ်လို့ယူဆရလဲခင်ဗျာ
အဲကျွန်တော်ကတော့ခုနကကိုအောင်သူငင်းပြောတဲ့လက်ခံပါတယ်အဲဒီဒီလိုပဲကျွန်တော်တို့တက်နိုင်တဲ့ပူးပေါင်းဆောင်ရွက်မှုအာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေတော့လိုအပ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာအဲအဲ့လိုမဟုတ်ဘဲနဲ့ဖြီးပြီးရင်ဆိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ခတ်ပါမယ်အဖက်ကကျွန်တော်တို့ဘာပဲဖြစ်ဖြစ် UN မှာကျွန်တော်တို့ဗီဒီယိုအနာကင်ထားတဲ့တရုတ်ရုရှားနဲ့တင်ကျွန်တော်တို့အဆင်ပြေုံနဲ့မပြီးပါဘူးဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုလည်းကျွန်တော်တို့လိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပင်တိုင်းဆွေးနွေးပေးကြတဲ့မြန်မာရေးသုံးသပ်သူဦးမမောင်စိုးဦးအောင်တုံရင်းနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးတဲ့ပုံစံတွေ email တွေ Facebook တွေနဲ့ပါဝင်တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ